မြန်မာနယ်စပ်မြဝတီကအွန်လိုင်းဝင်လင်ခန်းကတရုတ်နေရာကိုထန်းကတဆင့်ချက်ချင်းပြန်ပို့လိုက်တာပါ။ကရင်ပြည်နယ်မြဝတီမြို့နယ်ရှေကုတ်ကဘက်ကအွန်လိုင်းဝင်လင်ခန်းထဲမှာလူကုန်ကူးခံရသူတွေတဲကတရုတ်နိုင်ငံသားတွေကိုအိန္ဒိယချင်းထိုင်းနိုင်ငံမဲ့စောက်မြို့လေစိတ်ကနေစပြန်ပို့နေပါပြီ။ဒီနေ့ပထမအဆုံးဖြစ်တရုတ်နေရာကိုစပို့လိုက်တာပါ။ထိုင်းဘက်ကအစ်စ်ဆေးမရှိပြန်ပို့နေတဲ့အပေါ်မှာတော့အဝေခံနေကြပါပဲ။မအေးမှာကြောက်ကြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံဘက်မှအခြေစိုက်ထားတဲ့အွန်လိုင်းငွေလိမ်ခိုင်းတွေမှာအလုပ်လုပ်နေကြတဲ့တရုတ်နိုင်ငံသားတွေတဲကပထမအတုပ်ဖြစ်တဲ့အယောက်200ကိုဒီကနေ့ဖေဖော်ဝါရီလ20ရက်နေ့မနေ့ပိုင်းကစပြီးတရုတ်နိုင်ငံကိုထိုင်းနိုင်ငံကတဆင့်ပြန်လည်ပို့ဆောင်ပေးနေပါတယ်။ကရင်ပြည်နယ်မြဝတီဘက်ကနေထိုင်းမြန်မာနယ်စပ်ချစ်ကြည်တရားနှစ်ကနေထိုင်းနိုင်ငံဘက်ကိုမြန်မာဘက်ကပို့လိုက်တဲ့တရုတ်နိုင်ငံသားတွေကိုမဲဆောက်နိုင်ငံတကာလေစိတ်ကနေတရုတ်လေယာဉ်တွေနဲ့တရုတ်ကိုပြန်ပို့နေတာဖြစ်ပါတယ်။ရွှေကုတ်ကနဲ့ KK ပတ်နယ်မြေတွေမှာအွန်လိုင်းလောင်းကစားအွန်လိုင်းလိမ်လည်မှုနဲ့ဒုစရိုက်လုပ်ငန်းတွေလုပ်နေကြတဲ့တရုတ်နိုင်ငံသား200ကိုဥပဒေလုံထုံးလုံနည်းတွေနဲ့အညီထိုင်းနိုင်ငံကနေတဆင့်တက်ဆိုင်ရာနိုင်ငံကိုလွှဲပေးခဲ့တယ်ဆိုပြီးစစ်ကောင်စီကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။အွန်လိုင်းလိမ်လည်လုပ်ငန်းတွေဒုစရိုက်လုပ်ငန်းတွေလုပ်နေသူတွေကိုအိန္ဒိနာချင်းနိုင်ငံတွေနဲ့ပေါင်းပြီးစုံစမ်းဖော်ထုတ်တိုက်ဖြတ်နေပါတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အခုလိုမျိုးပြန်ပို့နေသူတွေကိုအသေးအချာစစ်ဆေးတာမျိုးမလုပ်ဘဲတိမ်းကျုံပြန်ပို့နေတဲ့အတွက်အဲ့ဒီသူတွေထဲမှာရာဇဝတ်မှုကျူးလွန်ထားသူတွေလားလူကုန်ကူးမှုကျူးလွန်ထားသူတွေလားဆိုတာမသိနိုင်ဘူးဆိုပြီးလူကုန်ကူးမှုတိုက်ဖြတ်နေသူတွေကဝေဖန်နေကြပါတယ်ပြန်ပို့ရေးပိုင်းမှာထိုင်းဘက်ကပွင့်လင်းမြင်သာစွာစစ်ဆေးခွင့်မရတဲ့အတွက်တန်တရားဖြစ်เสียရှိသလိုစီစစ်မှုတွေပုံမလုံဆောင်တင်နေဆိုပြီးထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးဘက် DSI နဲ့တူလူကုန်ကူးခံရသူတွေကိုကူညီကယ်ဆယ်ပေးတဲ့လုပ်ငန်းတွေမှာပါဝင်ခဲ့တဲ့ကိုမောင်ထွန်းက VOA ကိုပြောပါတယ်
။အထိုင်းအစိုးရနဲ့တင်းအစိုးရနဲ့ပူးပေါင်းပြီးလုပ်တယ်။ပြီးတော့တင်းအစိုးရလည်းမြန်မာပြည်ကိုသွားတယ်အစည်းအဝေးတွေလုပ်တယ်၊သုံးမင်းဆိုင်အစည်းအဝေးတွေလုပ်တယ်။ဒါပေမဲ့အခုနောက်ဆုံးဒီတကယ်မိန်လူတွေလားအမမွေတို့ victim တွေလားဆိုတာကိုလည်းကျွန်တော်တို့ကတက်တက်ကြွယ်ကြွယ်မသိရတဲ့အပြင်ဒီနေရာမှာတန်ကြာဖြစ်စေတဲ့ပြုမှုတစ်ခုဖြစ်တယ်လို့ကျွန်တော်တို့အလုပ်ရပါတယ်
။မြန်မာဘက်ကခေါ်လာတဲ့တရုတ်နိုင်ငံသားတွေကိုမဲဆောက်လေရင်ခွင်းမှာအသင်းဆောက်နေတဲ့တရုတ်လုံခြုံရေးတွေနဲ့အတူတရုတ်လေရင်တွေပေါ်ကိုတခါတည်းတင်ဆောင်ပြီးခေါ်ဆောင်သွားခဲ့ကြတာပါ။ကြာသပတေးနေ့ကနေစနေနေ့အထိတရုတ်နိုင်ငံသား600ကိုထိုင်းကတဆင့်ပြန်ပို့ဖို့အစီအစဉ်ရှိပါတယ်။နိုင်ငံပေါင်း30ထက်မနည်းကနိုင်ငံသားသားတောင်းနဲ့ချီပြီးလူကုန်ကူးခံရမှုတွေရှိတဲ့မြဝတီမြို့ကကြားဖြတ်လိမ်လည်ခိုင်းနေတဲ့ပြဿနာဟာတကမ္ဘာလုံးအတွက်စိုးရိမ်စရာပြဿနာဖြစ်ရှိနေပါတယ်။ဒီလိုငွေလိမ်ခိုင်းတွေကိုနှိမ်နှင်းနေဆိုရမှာလဲအဲ့ဒီနေရာကကာစီနိုယုံတွေလောင်းကစားယုံတွေကလူတွေကိုဖမ်းပြီးတော့ပြန်ပို့တဲ့လုပ်ငန်းစဉ်သာရှိပြီးလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေတပ်ဖြတ်မှုတွေအထိကျူးလွန်မှုတွေကိုတိတိကျကျသတင်းမထုတ်ပြန်တဲ့အတွက်ကျူးလွန်သူတွေရှောင်တိမ်ချိန်ရအောင်အခွင့်အရေးပေးနေတယ်လို့ဖြစ်နေတယ်ဆိုပြီးဝေဖန်သူတွေကထောက်ပြနေကြပါတယ်။အခုလိုမျိုးတရုတ်နိုင်ငံသားတွေကိုတရုတ်အစိုးရတောင်းဆိုတဲ့အတိုင်းတရုတ်လေယာဉ်တွေနဲ့ပြန်ပို့ပေးနေတဲ့ကိစ္စကိုလည်းထိုင်းအတိုက်ခံနေသတင်းသမားတွေကမေးခွန်းထုတ်နေတယ်လို့တေချာစီစစ်မှုရှိတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာကြားဖြတ်လိမ်လည်ခိုင်းဟာထပ်ပြီးတော့အမြင့်တွယ်နေမှာကိုဆိုရင်ဇာဖြစ်တယ်လို့လည်းပြောနေကြပါတယ
်မထောက်ပြန်တဲ့အတွက်အခုထိုင်းဒီ opposition party ကလည်းဒါကိုမေးမွန်းမေးပြတာဖြစ်လာတယ်ပြည်သူတွေရောဒီသတင်းဆောင်သတင်းလုံးဌာနတွေကလည်းအဲ့ဒီ approach လုပ်ထားတဲ့ဟာတစ်ခုရှိပါတယ်အဲ့ဒါတော့ပါလဲဆိုတော့ဒီအခု scammer တံပဲဖြစ်ပေါ့နော်လူကုန်ကူးခံရတဲ့လူပဲဖြစ်ဖြစ်ဒီလူကုန်ကူးကျွလွန်နေတဲ့ပုံပုံတွေပဲဖြစ်ဖြစ်ပေါ့နော်ဒါဟို biometric ကြည့်ပြီးတော့မှပဲတရားဝင် screening conduct လုပ်ပြီးတော့မှပဲတရုတ်ဆိုရအောင်အပ်ဖို့ဆိုပြီးတော့မှအဲ့ဒီ plan နဲ့သွားနေတာပေါ့နော်ဒါပေမဲ့ဒီလိုအခုရုပ်ရည်ကြီးဒီလိုဖြစ်လာတဲ့အခါမှာလူတွေကလည်း shock ဖြစ်စီတယ်ပြီးတော့ပြည်သူတွေကလည်းဒီအခု call center နဲ့လိမ်လည်ပြီးတော့မှစက်ပြန့်နဲ့လိမ်နေရတဲ့ပြည်သူတွေလည်းအမြောက်များဖြစ်နေတဲ့ပုံမှာဒါတွေကမေးခွန်းထုတ်ဆရာအိုင်းဆိုရအောင်မေးခွန်းထုတ်ဆရာလည်းဖြစ်လာတယ
်မြန်မာနိုင်ငံဘက်မှာအခြေစိုက်တဲ့အွန်လိုင်းငွေလိမ်ခိုင်းတွေကိုနှိမ့်နှင်းရေးအတွက်ထိုင်းနဲ့တရုတ်အစိုးရတို့ဒီနှစ်စာမိုင်းကစပြီးပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့ကြပါတယ်။ထိုင်းတရုတ်နဲ့နိုင်ငံတကာကဖိအားပေးမှုတွေကြောင့်စစ်ကောင်စီလက်အောက်ခံကရင်နယ်ခြားစောက်တပ် BGF နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA တို့ထိန်းချုပ်ရာနေရာတွေကလူပေါင်းထောင်နဲ့ချီကိုလွှဲပြောင်းနိုင်ဖို့မြန်မာဘက်ကစစ်ကောင်စီနဲ့ကရင် BGF တို့ကလည်းလှုပ်ဆောင်လာကြပါတယ်။ထိုင်းဘက်ကကြားဖြတ်ငွေလိမ်ခိုင်းတွေနှိမ်နှင်းရေးဖိအားပေးတဲ့အနေနဲ့ဖေဖော်ဝါရီလ5ရက်နေ့ကစပြီးမြန်မာနိုင်ငံမြဝတီတာချီလိပ် ထရားတုံးစုနေဆက်ဒေသငါးနေရာမှာလျှက်စစ်လောင်စာစီနဲ့အင်တာနက်ဝန်ဆောင်မှုတွေကိုထိုင်းဘက်ကဖြတ်တောက်ပစ်ခဲ့ပါတယ်။မီးပြန်ပေးဖို့မြန်မာဘက်ကတောင်းဆိုထားပေမဲ့လည်းဆက်လက်ပိတ်ဆို့ထားဖို့ထိုင်းနိုင်ငံကိုတရုတ်နိုင်ငံကတော့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံသားအများစုပါဝင်တဲ့နိုင်ငံပေါင်း 12 နိုင်ငံကလူပေါင်း 1000 ရာစကူဦးကိုထိုင်းနိုင်ငံစီလွှဲပြောင်းပေးဖို့သဘောတူညီချက်ရပြီးတဲ့နောက်အခုလိုမျိုးတောင်းဆိုချက်တွေခပ်ပေါ်လာတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။